မြန်မာနိုင်ငံမြောက်ပိုင်းဒေသတချို့မှာအပြစ်ရစဲရေးကိုတိုးချဲ့လိုက်တဲ့အတွက်မြန်မာနိုင်ငံစာနာပူပေါင်းဆောင်ရွက်ရေးကုလသမဂ္ဂဌာနကိုယ်စားလှယ် Net OC ကကြိုဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Steven Dujarric ကမနေ့ကပြုတ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားပါတယ
် And turning to Myanmar the acting UN resident humanitarian coordinator in Myanmar Knut Oatsby welcomed the announcement by the office of the commander in chief of the defense services
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစာနာပူပေါင်းဆောင်ရွက်ရေးဌာနကိုယ်စားလှယ် Net OC ကမြန်မာနိုင်ငံမြောက်ပိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းအရှေ့အလယ်ပိုင်းတရိကန်စစ်တိုင်းတွေအတွင်လေးလက်တာအပြစ်ခတ်ရဆဲရေးကိုတက်မတော်ဦးစီးချုပ်ကတစ်ဖက်သက်ကြီးညာပြေနောက်အခုမေလ၁ရက်နေ့ကနေဇွန်လ30ရက်နေ့အထိနောက်ထပ်2လတိုးချဲ့လိုက်တဲ့အတွက်ကြိုဆိုလိုက်တယ်အခုလိုအပြစ်ခတ်ရဆဲရေးတိုးချဲ့လိုက်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မဲ့အလားအလာပုံမူခိုင်မာစေလိမ့်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာ OSP ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်စီရေးပဋိပက္ခဒဏ်ခံဒေသကပြည်သူတွေအတွက်အရေးပေါ်စာနာမှုအထောက်ပံ့တွေပေးပို့နိုင်အောင်သက်ဆိုင်ရာတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ပြင်ဆင်ထားတယ်လို့လည်းဆိုပါရယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်၄ဖွဲ့နဲ့အစိုးရရဲ့ညီညာရေးကိုယ်စားလှယ်တို့မကြသိမီကဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုပြစ်ခတ်ရဆဲမှုကိုသက်တမ်းတိုးဖို့ကာကွယ်ရေးဦးစီးချုပ်ကကြေညာခဲ့တာဖြစ်ပါတယ်